တရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားတင်းမာမှုတွေဖြစ်နေချိန်မှာပဲအမေရိကန်ရဲ့လေယာဉ်တင်စစ်သင်္ဘောအုပ်စုဟာတောင်တရုတ်ပင်လယ်ထဲကိုဝင်ရောက်သွားခဲ့တယ်လို့အမေရိကန်စစ်တပ်ကဒီနေ့မှပြောလိုက်ပါတယ် USS Theodore Roosevelt ဦးဆောင်တဲ့အမေရိကန်လေယာဉ်တင်စစ်သင်္ဘောအုပ်စုဟာပင်လယ်ရေကြောင်းလွတ်လပ်စွာသွားလာခွင့်ကိုမြင့်တင်ဆောင်ရွက်တဲ့အနေနဲ့အခုလိုလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ် Brothers ကျွန်းစုတွေအနီးကသူတို့ရဲ့လေကြောင်းရန်ကာကွယ်ရေးဇုန်တဲကိုတရုတ်နိုင်ငံကဘုံကျဲလေယာဉ်တွေနဲ့တိုက်လေယာဉ်တွေအတော်လေးကျူးကျော်ဝင်ရောက်လာခဲ့တယ်လို့ထိုင်ဝမ်ဘက်ကပြောလိုက်တဲ့စနေနေ့မှာပဲအမေရိကန်ရဲ့စစ်သင်္ဘောအုပ်စုဟာလည်းတောင်တရုတ်ပင်လယ်ထဲကိုဝင်ရောက်သွားခဲ့တာဖြစ်တယ်လို့အမေရိကန်ရဲ့ Indo Pacific စစ်ဌာနချုပ်ရဲ့ညင်ညာချက်ထဲမှာပြောထားပါဗျ။အဲ့ဒီလေယာဉ်တွေစစ်သင်္ဘောအုပ်စုဟာပုံမှန်လုပ်နေကြလုပ်ငန်းတွေကိုလှုပ်ဆောင်မှုပင်လယ်ထဲမှာလွတ်လပ်စွာသွားလာနိုင်ဖို့နဲ့ရေကြောင်းလုံခြုံရေးဆိုင်ရာအကျိုးတူဆောင်ရွက်မှုတွေကိုတည်ဆောက်ဖို့အတွက်တောင်တရုတ်ပင်လယ်ထဲကိုဝင်ရောက်ခဲ့တာဖြစ်တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ကမ္ဘာကုန်သွယ်ရေးရဲ့သုံးပုံတစ်ပုံဟာဒီအရေးပါတဲ့တောင်တရုတ်ပင်လယ်ထဲကနေဖြတ်သန်းသွားလာနေတာကြောင့်အမေရိကန်အနေနဲ့ဒီဒေသမှာဆက်ရှိနေဖို့ကအရေးကြီးတယ်လို့လည်းအမေရိကန်စစ်ရေးရင်အုပ်စုရဲ့ရေတပ်ဗိုလ်ချုပ်ဒက်ဗယ်ရီစီမိုကပြောပါတယ်ဒုနိုင်ငံကတော့အမေရိကန်ရဲ့စစ်ရေးရင်တွေဟာတောင်တရုတ်ပင်လယ်ထဲကသူတို့သိမ်းယူထားတဲ့ကျွန်းနေနာကိုပို့ပြီးတော့ကတ်လာနေတယ်လို့လည်းထပ်တလဲလဲပြောဆိုနေပါတယ် USS Theodore Roosevelt လေးနဲ့စစ်သင်္ဘောနဲ့အတူနောက်ထပ်ပဲထိန်တပ်ဒုံးကျည်ပြစ်နိုင်တဲ့စစ်သင်္ဘော၃စင်းလဲပါဝင်တယ်လို့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။